တောင်ကိုရီးယားသမ္မတဟောင်ပတ်ကွန်ဟေကိုအနာအလွဲတုံ့ဆမှုအကျင့်ပြတ်ချဆမှုဆွဲချက်နဲ့အပြစ်ရှိကြောင်းတွေ့ရှိတဲ့အတွက်တောင်ကိုရီးယားတရားရုံးကထောင်ဒဏ်24နှစ်ချလိုက်ပါတယ်။မစ်ပတ်ကိုလက်ယူမှုချင်းချောက်ငွေညှင်းမှုအနာအလွဲတုံ့ဆပြုမှုအပြင်အခြားဆွဲချက်တွေနဲ့တောင်ကိုရီးယားဗဟိုတရားရုံးကအမိန့်ချလိုက်တာကိုရုပ်မြင်သံကြားကနေတိုင်းကလုံးကိုထုတ်လွှင့်ပြသခဲ့ပါတယ်။သမ္မတဟောင်ပတ်ခါပြည်သူတွေကရွေးချယ်ပေးရတဲ့အာဏာကိုအလွဲတုံ့ဆလုပ်ပြီးတော့နိုင်ငံရေးရာတွေကိုဗျံပရာဖြစ်စေခဲ့တဲ့အတွက်သူကျိုးလွန်ခဲ့တဲ့ရာဇဝတ်မှုတွေကိုအပြင်းအဆုံမလွဲမသွေတာဝန်ခံစေမယ်လို့တရားရုံးတရားသူကြီးချုပ်ကပြောပါတယ်အခုချမှတ်လိုက်တဲ့ထောင်နဲ့ဒုတန်ငွေအဖြစ်ဒေါ်လာ16တန်းကိုလည်း Miss Park ပေးဆောင်ရမှာပါတရားရုံးဆုံးဖြတ်ချက်အပေါ်အယူခံဝင်ဖို့သမ္မတဟောင်ပတ်ကိုအချိန်တစ်ပတ်ပေးထားပါတယ် Miss Park ကတော့သူ့မှာအပြစ်မရှိကြောင်းနဲ့နိုင်ငံရေးအရာလက်တုံ့ပြန်ခြင်းကိုခံခဲ့ရတာဖြစ်တယ်လို့ဆက်လက်ပြောဆိုနေပါတယ်သမ္မတဟောင်ပတ်ကိုထောင်နဲ့30တိချမှတ်ဖို့အစိုးရရှင်တွေကတောင်းဆိုထားတာပါသမ္မတဟောင်ပတ်ခါသူ့ရဲ့အမျိုးသမီးမိတ်ဆွေချိုဆွန်စင်းနဲ့ပူးပေါင်းပြီးတော့ Miss Cho တည်ထောင်ထားတဲ့အဖွဲ့အစည်းတစ်ခုကိုစီးပွားရေးလုပ်ငန်းပေါင်းတရာစင်ကျော်စီကနေအလူငွေဒေါ်လာ82တန်းကျော်လူတန်းလာအောင်ပူပေါင်းကြံစည်ခဲ့တယ်လို့ဆွဆွဲခံရတာပါသူတို့နှစ်ဦးစလုံးကိုအဲ့ဒီကုမ္ပဏီတချို့စီကနေလက်ယူမှုနဲ့လည်းပြည်တန်းချမှတ်ထားပါတယ်